ညောင်ဆန်သွားတဲ့ထိုင်းပြည်ကြီးဘူမိဖွန်အတူရလတဲ့အတွက်အစိုးရကတတ်မှတ်တဲ့တရားဝင်ဝန်내ပူဆွေးမှုကာလတစ်နှစ်တာကာလပြည့်မြောက်သွားပြီးတဲ့နောက်9ရက်ကြာကျင်းပတဲ့ဇာပနာအခမ်းအနားနောက်ဆုံးအစီအစဉ်ဖြစ်ကြံရစ်တဲ့အယိုးနဲ့ပြားတွေကိုနောက်ဆုံးထားရှိမဲ့နေရာစီတနင်္ဂနွေနေ့ကတည်ဆောင်သွားခဲ့ပါတယ်ဘီရင်ကြီးရဲ့အန်တီမဇာပနာအစီအစဉ်ကိုတက်ရောက်ဖူးမြော်ဖို့အတွက်ထောင်ပေါင်းများစွာရှိတဲ့ပြည်သူတွေဟာဗန်ကောက်မြို့တော်ကလမ်းမတွေပေါ်တက်လာခဲ့ကြပါတယ်နိုင်ငံတော်ဘက်ကတန်းနဲ့ချီတဲ့ပြည်သူတွေဟာလည်းဇာပနာအထိတ်မှအခမ်းအနားတွေကျင်းပရာနေရာတွေမှာစုယုံတက်ရောက်နေပါတယ်။ဒလီထုံနှန်းစင်လာရကွဲလွန်သူဘီရင်ကြီးရဲ့ရုပ်ကျွင်းကိုမြင်းပေါ်မှာတင်ဆောင်ပြီးတော့ရတ်ဘူပစ်နဲ့ဘူဝရန်နီဗစ်ဖျားကြောင်းနေရှိရာကိုတည်ဆောင်သွားတဲ့အခမ်းအနားကိုမြေးတော်ဖြစ်တဲ့မင်းသမီးစရိဝန်နဝရီနရီယရနာကဥဆောင်ပြီးတော့ပြုလုပ်ခဲ့တာဖြစ်ပါတယ်။ဘီရင်ကြီးဘူမိဖွန်အဒူရတဲ့ဟာနောင်တော်ကြီးဖြစ်တဲ့ဘရင်အာနန္ဒာမဟီရောကွယ်လွန်အိဆာရောက်သွားပြီးတဲ့နောက်1946ခုနှစ်မှာထီးနန်းကိုဆက်ခံခဲ့တာဖြစ်ပြီးကဘာမှာနန်းတက်အရှိကြဆုံးစိုးစံခဲ့တဲ့ဘီရင်ဒီမှာအပါဝင်ဖြစ်ပါတယ်။ဘီရင်ကြီးဟာပြီးခဲ့တဲ့အောက်တိုဘာလ23ရက်နေ့မှာနောက်ရဆန်းခဲ့ပြီးတော့အိဆာရောက်ချိန်မှာတက်တော်88နှစ်ရှိပြီဖြစ်ပါတယ်။သူ့ရဲ့ထီးမွေနန်းမွေကိုဆက်ခံမဲ့တားတော်မဟာဝိဇီယာလောင်ကွင်းရဲ့နန်းတက်ပွဲကိုတော့လာမယ့်ဒီဇင်ဘာလထဲမှာကျင်းပလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။